Kula Tony Niga Jembare, Pidiluto, Siwima, Shibida Amat Unia Linga, Satan Yaunima, Jaunari, Bawene, Puezi de Wu, Democracy Nija Yuche Puezi, Dawon Beda, Senatia Post Hong Bibu Sure, Sodia, Demare. So go Shigu Amat Uzani Minga Taukami, Lutogale, Lakan Sunibo, the Bordu Red Dre, Lama Yede Dre, Eddie Sogo, Pidiluto, Lakan Sunijaro Mava. Leshi Sua Nine, Mimanango, Democracy Federal Bidanzu Pier, Disomelo, Yimanara Pilido. အဲ့ဒီအခြေခံတွေကိုငယ်ရွယ်တဲ့ကျောင်းသူကျောင်းသားတွေဘဝကလေးကနားလေထိတွေ့ကျင့်သုံးစေရေးဟာတိုင်းပြည်အတွက်အတောကိုအရေးကြီးမှာဖြစ်ပါတယ်။စာသင်ကျောင်းတွေမှာကျောင်းသားတွေပါဝင်တဲ့အသင်းဖွဲ့တွေဘယ်လိုဖွဲ့ခဲ့ကြသလဲဘယ်လိုတာဝန်တွေပေးခဲ့ကြသလဲလက်ရှိဒီမိုကရေစီဖက်ဒရယ်စနစ်နဲ့ကိုင်ညီအောင်ရှေ့ဆက်ဘယ်လိုအကောင့်တွေပေါ်သင့်သလဲဆိုတာလေ့လာတင်ပြသွားပါမယ်။ဥညာဉ
င်မြဲစွာရရှိစေရန်နှင့်ကာယညာနာဇာရိတဘက်ဆုံဖွံ့ဖြိုးတိုးတက်စေရန်နိုင်ငံတော်၏အခြေခံနှင့်အစစ်မြင့်ပညာရေးကျောင်းများတွင်အခြေခံအသင်းအဖွဲ့များသတ်မှတ်ဖွဲ့စည်း၍အသင်းအဖွဲ့လိုက်အတန်းကိုယ်စားလှယ်များကျောင်းကိုယ်စားလှယ်များမှသည်ကျောင်းကောင်စီအထိဒီမိုကရေစီနည်းကျအစဉ်စဉ်ရွေးချယ်ဖွဲ့စည်း၍ကိုယ်တိုင်ပါဝင်ဆောင်ရွက်သည့်စနစ်တရက်ကို2020-2021ပညာသင်နှစ်မှစ၍အကောင့်ထဲပေါ်စီမံဆောင်ရွက်ပေးရန်နိုင်ငံတော်အစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အစိုးရနဲ့ပတ်သက်လို့သူဆက်ပြီးရှင်းပြတာကမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်နေတဲ့ဒီမိုကရေစီစနစ်ဟာ1962ခုနှစ်ကစပြတ်သုံးခဲ့ရကြောင်းနောက်နှစ်ပေါင်း90ကြော်ကြာမှတမိုင်းတင်ကန်းစာယူပြီးဒီမိုကရေစီစနစ်နဲ့နိုင်ငံကိုတဖန်ပြန်လည်တိဆောက်နေရတဲ့အတွက်စိန်ခေါ်မှုတွေအခက်ခဲတွေကြုံတွေ့နေရလို့နောက်တစ်ချိန်ထပ်ပြီးဒီမိုကရေစီစနစ်ကနေဆန့်ကျင်သွေးပြီးပြောင်းလဲမသွားစေဖို့လိုတဲ့အကြောင်းဒါကြောင့်ဒီမိုကရေစီလေ့ကျင့်ခန်းတွေဆွဲမြဲခိုင်မာအားကောင်းလာအောင်မျိုးဆက်တဲ့လူငယ်တွေကိုပြုစုပျိုးထောင်လေ့ကျင့်ပေးဖို့အထူးလိုအပ်နေတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတော်ရဲ့အခြေခံနဲ့အစစ်မြင့်ပညာသင်ကျောင်းတွေမှာဝါစိန်နီပြဒါမှမဟုတ်အနော်ယထာဘရင်နောင်အလောင်းဖျားဗိုတေဇသို့မဟုတ်အောင်ဆန်းစသဖြင့်အသင်းဖွဲ့၄ဖွဲ့ကိုစုဖွဲ့ပြီးအတန်းလိုက်အသင်းဖွဲ့တစ်ဖွဲ့ကိုခေါင်းဆောင်တယောက်စီရွေးချယ်အဲ့ဒီနောက်တကြောင်းလုံးမှရှိတဲ့အတန်းလိုက်အသင်းဖွဲ့ခေါင်းဆောင်တွေဟာကို့အသင်းဖွဲ့လိုက်စုဝေးပြီးအသင်းဖွဲ့တစ်ဖွဲ့က၃ယောက်စီကိုကျောင်းကောင်စီဝင်တွေဖြစ်ရွေးချယ်အဲ့ဒီကျောင်းကောင်စီဝင်တွေကမှလျှို့ဝှက်မဲနဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌအတွေ့အမှုဗန္နာရေးမှုတည်င်းနဲ့ပြန်ကြားရေးတာဝန်ခံစသဖြင့်ရွေးချယ်ပြီးကျောင်းရဲ့အရေးကြီးတာဝန်တွေကိုဆောင်ရွက်စေတင်တယ်လို့ဆိုထားပါတယ
်တကယ်တော့ရှေ့ပြည်သားအမတ်ဦးညံလင်းပြောတဲ့အခြေခံပညာကျောင်းတွေမှာကျောင်းကောင်စီဆိုတာမျိုးဖွဲ့စည်းရေးဆိုတာဟာအရင်အာဏာရှင်ဦးနေဝင်းလက်ထက်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရခေတ်ကလေးကရှိခဲ့တာပါအဲ့ဒီခေတ်ကျောင်းကောင်စီဖွဲ့စည်းပုံမှာကျောင်းအုပ်ကြီးကဥက္ကဋ္ဌလုပ်ပြီးကျောင်းဆရာဆရာမတချို့နဲ့ရွေးကောက်ခံကျောင်းသူကျောင်းသားတချို့ပေါင်းဆက်ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံမျိုးဖြစ်ပါတယ်ကျောင်းကောင်စီရဲ့ပါဝင်မဲ့အတွင်းရေးမှူးတွဲဖက်အတွင်းရေးမှူးနဲ့အယောင်ကောင်းဆောင်ကျောင်းသားကိုယ်စားလှယ်တွေရွေးချယ်ရမှာတော့ကျောင်းတစ်ကျောင်းနဲ့တစ်ကျောင်းကျောင်းအုပ်တစ်ယောက်နဲ့တစ်ယောက်မတူညီကြပါဘူးအဲ့ဒီခေတ်တချို့ကျောင်းတွေမှာတကယ်ကိုလျှို့ဝှက်မဲပေးစနစ်နဲ့မဲပေးရွေးချယ်ကြတဲ့ကျောင်းတွေရှိခဲ့တယ်လို့ကျောင်းကိုယ်တိုင်ဓမ္မမဟုတ်ကျောင်းဆရာဆရာမတွေကရွေးချယ်ပေးတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းစေတာလည်းရှိပါတယ်။ကျောင်းကောင်စီတွေဟာကျောင်းလိုက်ပြိုင်ပွဲဆိုင်ရာကိစ္စတွေနေသူနေမြတ်ကျင်းပပါဝင်ရမယ့်ကိစ္စလိုမျိုးအသေးဖွဲကိစ္စလေးတွေလောက်ကိုပဲဆောင်ရွက်ခွင့်ရှိတာမျိုးပါ။
လက်ရှိဒီနေ့ခေတ်အခြေခံပညာကျောင်းတွေမှာလည်းကျောင်းကောင်စီတွေဖွဲ့စည်းထားရှိကြပါတယ်။အကြံပြုအားဖြင့်ကျောင်းအုပ်နဲ့ဆရာတယောက်ကဥက္ကဋ္ဌဒုက္ကဋ္ဌအတွေ့အမှုနဲ့တွဲဖက်အတွေ့အမှုအဖြစ်အထက်တန်းကျောင်းသားကိုယ်စားလှယ်2ယောက်အဖွဲ့ဝင်တွေအဖြစ်ဆရာဆရာမ5ယောက်နဲ့ကျောင်းသားကိုယ်စားလှယ်11ယောက်စုစုပေါင်းအယောက်20လောက်နဲ့ဖွဲ့စည်းကြပါတယ်။ဒီကောင်စီတွေကလည်းအသေးဖွဲကိစ္စလေးတွေလောက်ပဲလုပ်ကင်ကြရပြီးများသောအဖြစ်ကျောင်းသားကိုယ်စားလှယ်တွေဟာကျောင်းအုပ်ကြီးပြောသမျှလက်ညှိုးထောင်ခေါင်းညှိလုပ်ကြရတာမျိုးပါကျောင်းသားကိုယ်စားလှယ်ရွေးချယ်မှုတွေကလည်းအရင်ခေတ်တွေတုန်းကတချို့ကျောင်းတွေမှာလို့လွတ်လွတ်လပ်လပ်လျှို့ဝှက်မဲပေးရွေးချယ်တာမျိုးမရှိတော့ပါဘူးဆရာဆရာမတွေကပဲသူတို့တင့်တော်တယ်ထင်တဲ့ကျောင်းသားတွေကိုကိုယ်စားလှယ်ဖြစ်ရွေးချယ်ပေးပြီးကျောင်းကောင်စီတွေပါဝင်စေတာမျိုးပါပြောရရင်ကျောင်းသူကျောင်းသားတွေဟာစာတင်ကျောင်းတွေကနေဒီမိုကရေစီအသည့်အမြင်နဲ့အလေးအကျင့်လုံးဝမရကြတော့ဘူးလို့ပြောနိုင်ပါတယ် အခုဥညံလင်းတင်တဲ့အဆိုမှာတော့နှစ်ပိုင်းပါတာတွေ့ရပါတယ်။တစ်ပိုင်းကတော့ចောင်းកောင်စီဆိုတာမျိုးကိုចောင်းသားတွေတတ်တတ်နဲ့ဖွဲ့စည်းလုပ်ကိုင်စေတာဖြစ်ပြီးနောက်တစ်ပိုင်းကတော့ရွေးချယ်မှုတွေကိုဒီမိုကရေစီနည်းကြကြလုပ်ကိုင်ဆောင်ရွက်စေဖို့ပါဒီနေရာမှာចောင်းသားကိုယ်စားလှယ်ရွေးချယ်မှုကိုတကယ့်ဒီမိုကရေစီနည်းကြလွတ်လွတ်လပ်လပ်နဲ့လျှို့ဝှက်မဲ့ပေးရွေးချယ်စေမဲ့ပုံစံမျိုးကျင့်သုံးဖို့ကတော့အငင်းပွားစရာမရှိပါဘူးဒီလိုလှုပ်ခြင်းအပြင်ចောင်းသားတွေဟာဒီမိုကရေစီဆိုတာကိုနားလည်လာယုံမကကိုယ်တိုင်မဲ့ပေးတာရွေးချယ်ခံတာလှုပ်ခြင်းအပြင်ဒီမိုကရေစီအလေးအထားနဲ့လှုပ်ထုံးလုံနည်းတွေကိုယဉ်ပါးလာစေမှာဖြစ်ပါတယ
်နောက်တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတသက်နဲ့ဖွဲ့စည်းမလားကျောင်းဦးနဲ့ဆရာတွေပါပူးပေါင်းဖွဲ့စည်းစေမလားဖွဲ့စည်းပြီးရင်ဘလို့သင့်တော်တဲ့တာဝန်တွေကိုဆောင်ရွက်ခွင့်ပေးမလဲစတာတွေကတော့အမတ်တွေကဆင်းနေပညာရေးဝန်ကြီးဌာနဘက်ကလည်းရှင်းလင်းတင်ပြဖို့လိုပါတယ်ကျောင်းတွေမှာကျောင်းသားလူငယ်တွေအကြားဒီမိုကရေစီကိုတန်ဖိုးထားတက်လာအောင်တကယ်တားလဲကျင့်သုံးတက်လာအောင်ဆိုရင်ဥညံ့လေးရဲ့အဆိုကိုထောက်ခံအတည်ပြုသင့်ပါတယ်ဒါဒီမကဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတာကြောင့်တိုင်းသားအရေးအရာကိစ္စတွေကိုလည်းခုလိုပဲနားလည်ထိတွေ့အလေးအကျင့်တွေပြုစုပျိုးထောင်မဲ့စနစ်မျိုးထည့်သွင်းဖို့ကိုလည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်